အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးဦးကိုနီကိုရန်ကုန်လေးစိတ်မှတင်းငွေနေတော့ကဦးကောင်းကိုပစ္စတိုတနက်နဲ့အနီးကပ်လှုပ်ချန်ခဲ့သူကိုကနဦးစစ်စေးချက်တွေအရနိုင်ငံတွင်းမှာတည်ငြိမ်အေးချမ်းမှုပြပြစေဖို့ရည်ရွယ်ဆောင်ရွက်တယ်လို့သုံးသပ်ကြောင်းနိုင်ငံတော်သမ္မတရုံးကတင်းငွေလာနေတော့ကကြေညာချက်ထုတ်ပြန်ပါတယ်ဒီပြစ်ခတ်မှုနဲ့ပတ်သက်လို့အမှုမှန်ပေါ်ပေါက်ရေးအတွက်ဆက်လက်စုံစမ်းနေတယ်လို့ဖြစ်ခဲ့တဲ့အခြေအနေကြောင့်လုံခြုံရေးအစီအမံတွေကိုလည်းအထူးအလေးထားဆောင်ရွက်နေတယ်လို့ကြေညာချက်မှာဖော်ပြပါရယ်ပြည်သူတွေအနေနဲ့ဒီလှုပ်ချန်မှုကြောင့်အထိတ်တလန့်မဖြစ်ဘဲတည်ငြိမ်အေးချမ်းစွာနေကြဖို့နဲ့ဘာသာရေးလူမျိုးရေးသွေးထုံးမှုတွေကိုအထူးသတိထားကြဖို့တိုက်တွန်းထားတယ်လို့လှုပ်ချန်တက်ဖြတ်မှုနဲ့ပတ်သက်လို့ဖြစ်စေတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုတွေကိုဖြစ်စေထူးထူးခြားခြားတွေးခဲ့လို့ရှိရင်တာဝန်ရှိသူတွေကိုအမြန်ဆုံးဆက်သွယ်အသိပေးဖို့လည်းနိုင်ငံတော်သမ္မတရုံးကမြစ်တာရက်ခံထားပါတယ်အင်ဒိုနီးရှားနိုင်ငံမှာအကြီးတန်းခေါင်းဆောင်မှုအစီအစဉ်ကိုတက်ရောက်ခဲ့ပြီးတော့ဇန်နဝါရီလ29ရက်နေ့ကရန်ကုန်ကိုပြန်ရောက်လာတဲ့ဦးကိုနီကိုလေစိတ်အဝင်ပေါက်အပြင်းသားမှာပဲတနက်နဲ့လှုပ်ချန်တက်ဖြတ်ခဲ့တာပါပြစ်ခတ်သူဦးကြည်လင်းကိုဝိုင်းဝန်းကူညီဖမ်းဆီးပေးခဲ့တဲ့ထဲကတက္ကစီရင်မောင်းဦးနေဝင်လည်းပြစ်ခတ်ခံရတဲ့ဒဏ်ရာနဲ့သေဆုံးခဲ့ပါတယ်လုံချံခံရလို့တည်ဆုံးခဲ့တဲ့ဥက္ကိုနီနဲ့တရားခံဖမ်းမိနိုင်ရေးကြိုးပမ်းရင်တည်ဆုံးခဲ့တဲ့ဥနေဝင်တို့အတွက်များစွာစိတ်မကောင်းဖြစ်တယ်လို့တမရယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဥက္ကိုနီရဲ့ဇာပနာကိုရေဝဲတုတ်တန်ကမွတ်စလင်တင်းကြိုင်းမှာတင်းနှာနေတုန်းကကျင်းပခဲ့တာမှာ NLD ပါတီထိပ်ပိုင်းခေါင်းဆောင်တွေအမေရိကန်တပ်အမတ်စကော့မာဆီယောအပါအဝင်နိုင်ငံတကာတန်ယုံတွေကတာဝန်ရှိသူတွေပြည်တွင်းအဖွဲ့အစည်းအသီးသီးကအထင်ကြီးပုံကိုယ်တွေအပြင်ပြည်သူထောင်ပေါင်းချီလာရောက်နှုတ်ဆက်ပို့ဆောင်ခဲ့ကြပါတယ်ရှင်။